တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE American တန်ကနေပြီးတော့ဆက်လက်တင်ပြနေပါတယ် COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်စီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေရမှာပုံမှန်ထုတ်လွှင့်နေကြစနေညတဲ့လီလိုက်အစီအစဉ်နေရာမှာစနေညဆွေးနွေးပွဲအစီအစဉ်နဲ့အစထိုးတင်ဆက်နေပါရယ်ဒီညမှာတော့မြန်မာနိုင်ငံရဲ့ကိုဗစ်ရောဂါကင်တွယ်မှုနဲ့ရွေးကောက်ပွဲပေါ်တက်ရောက်မှုတွေကိုဆွေးနွေးကြမှာပါမြမရည်လေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်သားညူပါမြန်မာနိုင်ငံမှာအတော်လေးကိုကူးစက်မှုများလာတဲ့ကိုဗစ်ကပ်ရောဂါနဲ့ပတ်သက်ပြီးတော့မြမအာနာပိုင်တွေရဲ့ကင်တွယ်ပုံနဲ့ဒီကာယောဂါကြောင့်မလို့ယူကောက်ပွဲပေါ်ဘလောက်ထိသက်ရောက်မှုတွေရှိမလဲဆိုတာတွေကိုမေးမြန်းတော့မှာဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးမဲ့အကြောင်းအရာနှစ်ပန်းရှိတဲ့နေရာမှာအရင်ဆုံးတော့ကိုဗစ်ကာယောဂါနဲ့ပတ်သက်လို့တာဝန်ရှိသူတွေကင်တွယ်ပုံကိုအရင်ဆုံးဆွေးနွေးမှာဖြစ်ပါတယ်။ဒေါက်တာတင်မောင်တန်းခင်ဗျာအခုဒီအစိုးရကင်တွယ်ပုံနဲ့ပတ်သက်လို့ဘလို့ယူဆပါလဲလုံလောက်မှုရှိပါရဲ့လား
။အဲဆိုက်တီဆိုင်တဲ့ချင်းလို့ပြောရမှာပဲကိုစွန့်တဲ့လောက်တော့ကိုစူးစမ်းခဲ့ပါတယ်။တိတ်ဆုံးတိပြောက်ခဲ့ရတာဆိုတော့အလဲလတ်တော့မကပါတယ်လို့ဒီလိုပဲပြောရမယ်ချင်းစွမ်းတလောက်တော့လောက်တာပေါ့နော်ဒါပေမဲ့အဲပြင်ဆင်နေဆိုတဲ့နေရာတွေအကုန်လုံးကမျောလင့်ထားတာတဲ့ပူသွားလို့ရှိရင်အဲ့ဒီအတိုက်စားကြီးမားသွားလို့ရှိရင်တော့ဒါလွဲတာလေးတွေရှိနေတာပေါ့နော်ဆိုတော့လက်ရှိအခြေအနေမှာလုပ်နေတာတွေကတော့အဲတခြားနိုင်ငံတွေနဲ့ရှင်ကြည့်ရင်လည်းမစိုးဘူးလို့ထင်ပါတယ်ဒါပေမဲ့ဒီပန်ဒမစ်ရဲ့ပမာဏကကြီးမားတဲ့အတွက်ကြောင့်အခုလိုဖြစ်နေရတာပဲလို့ယူဆတာပေါ့နော်။ဘာလို့လဲဆိုတော့မြန်မာပြည်မှာဖြစ်နေတဲ့ပိုးတွေးတဲ့နှုံတွေနော်၊သေပြောက်တဲ့နှုံတွေနော်၊စမ်းသပ်မှုအရစမ်းသပ်တဲ့ပမာဏနဲ့ပိုးတွေးတဲ့ပမာဏတွေရှင်းကြည့်လိုက်လို့ရှင်ဒါနိုင်ငံကမှာဖြစ်တဲ့အတိုင်းဖြစ်နေတာပေါ့နော်။ဆိုတော့အဲ့ဒီအတွက်တော့ကြိုးပြင်ဆင်ထားခဲ့တယ်ပြင်ဆင်ထားတာတဲ့ကိုမမိဘူးပေါ့နော်ကျွန်တော်တို့လိုအပ်နေတယ်အဲ့တော့ရေဘူးရအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာကတော့ပထမလှိုင်းမှာတော့ကပထမတစ်ချိန်ဖြစ်တော့ကအတော်လေးအဲဖြစ်တာနည်းတဲ့အတွက်ကြောင့်မို့လို့နည်းနည်းလေးပြင်ဆင်မှုအပိုင်းမှာလေးသွားတာထိုင်းသွားတာလည်းရှိတယ်အဲ့ဒီအကျိုးတရားမှုလေးကိုများအဲကျွန်တော်တို့အခုတွေ့ကြုံနေရတာလားမပြောတတ်ဘူးပေါ့နော
်ကျွန်တော်ဆရာဦးတက်ဆွေလည်းမေးချင်ပါတယ်ခင်ဗျာအခုခုနကဦးတမောင်တန်ကတော့သူမြန်မာကမြန်မာအာဏာပိုင်ဒီဘက်ကတန်ထန်သွားတော့ကြိုးစားခဲ့ပါတယ်တဲ့အဲ့တော့ဒီလက်ရှိမြန်မာဆွေရရဲ့ကင်ဆယ်ပုံနဲ့ပတ်သက်လို့ဦးတင်းစုရဲ့အမြင်သိချင်ပါတယ်ခင်ဗျအ
ဲကျွန်တော်တို့မီဒီယာမှာတက်လာတဲ့လောက်သာကျွန်တော်တို့သိခွင့်ရှိကြတာကျွန်တော်တို့အကုန်မသိတော့ဝေဖန်ရတာကအနေတချို့အပိုင်းတွေမှာအာဏာစရာတော့ဟိုကောင်းတာပေါ့နော်မပြေစုံတော့ရှိနိုင်တယ်သို့တော်လည်းပဲခြုံကြည့်လိုက်ရင်ကျွန်တော်တို့ဗမာနိုင်ငံမှာဒီကရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အစကတည်းကကျွန်တော်တို့ဟိုပြောစရာတွေတော့ရှိတယ်ခင်ဗျပြောစရာဆိုတာခုမေခုံးမှပါတယ်အစိုးရဘိုင်းကအပြင်ပြည်သူလူထုလို့ပြောရမယ် channel လူတွေအပိုင်းနှစ်ပိုင်းရှိတယ်ခင်ဗျနှစ်ပိုင်းမှာပြောစရာတွေအပြည့်အဲကျွန်တော်ရှိတယ်လို့ကျွန်တော်ယူဆပါတယ်အဲကြိုတင်ပြင်ဆင်မှုအဲတချို့ဘိုင်းတွေတကယ်ပဲအားနိုင်ခဲ့နိုင်တယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်လဲဆိုတော့ဒီကြိုတင်ပြင်ဆင်မှုဟိုကာကွယ်ရေးပိုင်းပစ္စည်းတွေနဲ့တခါစမ်းသပ်မှုကိစ္စတွေကိုဟိုအများအဆန်နဲ့ထိရောက်ရအောင်လုပ်ဖို့ဟိုအချိန်ယူခဲ့တယ်လို့ကျွန်တော်ကယူဆပါတယ်။နောက်တခါသတင်းဖြန့်ချိန်မှုပေါ့နော်။ပြည်သူလူထုကမယုံဘူးလို့ပြောကြတာတွေဒါကတော့မယုံဘူးပြောတိုင်းလည်းပဲအဲကျွန်တော်ကတော့ဟိုပြောတဲ့လူတွေကိုလည်းကျွန်တော်အပြစ်တင်နေတယ်။ဘာကြောင့်လဲဆိုတော့ကူးစက်မှုရှိတယ်မရှိဘူးဆိုတာဓခွဲစမ်းသပ်မှုကအပေါင်းပြမှကုသမှုရှိတယ်လို့ပဲဆိုတာထုတ်ပြန်မှုရှိတာဟိုထုတ်ပြန်ရတာဟိုတချို့ကဟိုထင်ချန်တာလည်းပါ냐ဆိုပြီးတော့တန်လျာတွေချက်ပြောကြတာဒါကပြည်သူလူထုဘက်ကိုကျွန်တော်က ဟိုအပြစ်တင်နေတယ်အခုလည်းပဲဒီတိုင်းပါပဲကျွန်တော်တို့စိုးရပိုင်းကတော့တတ်နိုင်ဆုံးခုနကဆရာကိုတမောင်သားပြောသလိုဟိုစ조사နေတယ်조사ခဲ့တယ်ဟိုဆက်ပြီးလဲ조사မယ်လို့ကျွန်တော်ယူဆတဲ့အတွက်အဲကျွန်တော်တို့ဗမာနိုင်ငံရဲ့ဒီကိုရိုနာဗိုင်းရပ်စ်အခြေအနေဟာအဆိုးကြီးမဟုတ်တဲ့ထင်ပါအတက်နိုင်ဆုံးအကောင်းဆုံးတော့ဟိုဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်အိန္ဒိယနိုင်ငံလေးသူသဖြင့်ထိုင်းတို့စင်ကာပူတို့ချက်တော်မှာအခုကဒီတည်ဆုံးမှုနှုံးတွေတက်လာတဲ့ယောဂကူးဆက်မှုကလည်းမြင်မြန်ဆန်းဆန်းကြီးအလောက်ထိခိလေးမြန်မြန်ကြီးချက်လာတာတော့ဘာကြောင့်လို့တော်တော်သိစွေယူဆပါလဲ
ဘယ်လိုပြဟိုအခုမီဒီယာကတော့ဟိုဒုတိယလိုင်းလို့ပြောကြတာပေါ့နော်ကျွန်တော်အမြင်ကတကဘာလုံးကိုပထမလိုင်းကိုမပြီးသေးဘူးခင်ဗျာဒါဆိုရင်အမေရိကန်ပြည်ထောင်စုမှာဒီစစ်ပညာရှင်တွေကိုနိုင်ကတာပထမလိုင်းပဲဗမာပြည်အနေနဲ့ပြောရင်ကိန်းကနန်းနေဖြစ်နှုံးနဲ့တိမ်နှုံးတက်လာတာမှန်တယ်ဒီတက်လာတာဟာဒုတိယလိုင်းလို့ကျွန်တော်တော့မယူဆဘူးတနည်းအားဖြင့်အိမ်ဝိုင်းထဲမှာရောက်နေတဲ့ဗိုင်းရပ်စ်ဟာအိမ်ကနေကိုဝင်လာတဲ့သဘောအဆင့်ပဲရှိတယ်ဆိုတော့ကကျွန်တော်တို့ဟာဟိုအခုမှပိုဆိုးလာတယ်လို့ကျွန်တော်တို့ကဟိုဟိုမထင်မှတ်ဖြစ်နေတစ်စက်တည်းလှုပ်ဆောင်စရာတွေကျွန်တော်တို့အများကြီးဟိုလှုပ်ဆောင်ရမယ်ဟိုကာကွယ်ဆေးအပိုင်းကယောခုတခါဟိုနောက်တခါနှောင်မေးကုန်းမှာပါမယ်ယူကပွဲနိုင်ငံရေးကြရက်တည်းရလဲကြီးတော့အစိုးရဟာဒီဟိုဝေဖန်မှုတန်တွေတော်တော်ခံနေရတယ်ခံနေရတဲ့ခြေကတန်းတန်းဆုံးလုံးကြတယ်လို့ပဲဟိုကျွန်တော်ကထပ်ပြီးတော့ဟိုဟိုမြင်ပါလေလို့ပြောပြရစီ
ဆရာဦးတမောင်တန်းကိုကျွန်တော်ဒီ COVID enforcement နဲ့ပတ်သက်လို့မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID ကပြီးခဲ့တဲ့ကာလတွေကသူတို့ကန့်သတ်ချက်တွေထုတ်ထားတာရှိပါရဲ့ဒါပေမဲ့ဒီကြားထဲကမှအမှားဆိုရှင်ရန်ကုန်ပါဆိုရင် KTV တခုကနေပြီးတော့အများကြီးပြန့်ထွက်လာတာတွေနောက်တစ်ခုကဒီကြားထဲမှာပဲကာယောဂကတ်သက်ချက်တွေရှိပေမဲ့လူတွေအများကြီးထွက်နေတာတွေဒါတွေကိုအစိုးရကကောင်းကောင်းမကင်တွယ်ခဲ့တာလားဒါမှမဟုတ်အစိုးရကိုယ်တိုင်ပေါ့လျှော့ခဲ့လို့လားဘယ်လိုယူဆပါလဲ
အစိုးရလို့ပြောတဲ့အခါမှာနှစ်ဆင့်ပြောရမယ်ထင်တယ်နိုင်ငံရေးအဆင့်နဲ့ဘီရိုကရေစီအဆင့်ပေါ့နော်ဘာကြောင့်လဲဆိုတော့နိုင်ငံရေးအဆင့်ဆိုတာနိုင်ငံရေးတောင်းမှကြည့်တယ်မျှော်မြင်ချက်နဲ့လုပ်တယ်ဘီရိုကရေစီကအဲ့ဒီနိုင်ငံရေးအဆင့်ကလိုချင်တဲ့ဟာကိုအကောင့်ထဲပေါ်ပေးရတယ်ဒီလိုပြောတဲ့အခါမှာကျွန်တော်တို့အဓိကကြည့်ဖို့ကောင်းတာကစနစ်ပေါ့နော်ခုနကျွန်တော်တို့ဒီထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေကိုလိုက်နာအောင်လုပ်ရတယ်ဆိုတာကိုရေဘူးအားဖြင့်တော့စနစ်တောင်းတာပြောရင်ပြဋ္ဌာန်းသတ်မှတ်ချက်တွေစီမံခန့်ခွဲတဲ့စနစ်လို့ပြောပါတာအဲ့ဒါကကမ္ဘာပိုင်ရဲ့အကဲဖြတ်ချက်တွေကိုပြန်ကြည့်ရင်ကျွန်တော်တို့ကအလွန်ညံ့ဆိုတဲ့ထဲမှာရှိတယ်ခင်ဗျာဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးเนาะအစိုးရပဲပါတီပဲတက်လာတက်လာဒီလိုကမ္ဘာပိုင်ရဲ့သတ်မှတ်ချက်ရအလွန်ညံ့ဆိုတဲ့ထဲမှာပါနေတဲ့စနစ်ကြီးနဲ့ကျွန်တော်တို့အကောင့်တွေဖော်ရတာပါတခြားအားတွေပါအဲ့တော့ဒါကိုအခုချိန်မှာသွားပြီးတော့ကျွန်တော်တို့အပြစ်တင်ကြောဆိုနေလို့လည်းမရဘူးဒါကြောင့်မို့ကျွန်တော်ကအဲ့ဒီစနစ်နဲ့လျော်ညီတဲ့မျော်လင့်ချက်နဲ့ပဲကြည့်ကျင်တယ်အဲ့ဒီလိုကြည့်ကျင်တဲ့အခါမှာစောစောကကိုသားမေးသွားသလိုလက်ဟာချက်တွေအားမရနိုင်တာတွေအများကြီးရှိပါတယ်နော်အဲ့ဒီနေရာမှာလဲဒီ enforcement လို့ပြောတဲ့အခါမှာလဲရေပြူအားဖြင့်တော့ကျွန်တော်တို့ဒီကူးဆက်မှုယောဂါတွေနဲ့ပတ်သက်ပြီး E3 လုံးဆိုတာကိုလုပ်တယ်ပေါ့နော် enforcement ရဲ့ education နဲ့ engineering ဆိုတာရဲ့၃မျိုးပေါ့နော်ဆိုတော့ခုန enforcement လို့ပြောတဲ့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်နာအောင်စီမံခန့်ခွဲတဲ့စီမံခန့်ခွဲမှုကိုလုပ်တဲ့အခါမှာလေလူတွေကိုပြင်လုပ်တယ်ဒါပေမဲ့အဲ့ဒါပညာပေးမှုနဲ့ဆက်နွယ်နေရတယ်နော်နောက်တစ်ခါအဖွဲ့အစည်းတွေပေါ့ခုနကလုပ်ငန်းတွေကိုလည်းလိုက်နာအောင်ဥပဒေနဲ့ပြဋ္ဌာန်းလှုပ်ဆောင်ရတယ်နော်အဲ့ဒီအပိုင်းကတော့ COVID မှမဟုတ်ဘူးပဲဥပဒေပဲဖြစ်ဖြစ်ပဲပြဋ္ဌာန်းသတ်မှတ်ချက်ကိုပဲဖြစ်ဖြစ်လိုက်အောင်လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ရဲ့စနစ်ကြီးကစစ်စွာလက်ထက်မှာပြည့်စည်သွားခဲ့ပြီးပြီဒါကြောင့်မို့အဲ့ဒီစနစ်ကိုအမွေဆက်ခံနေရတယ်အဲ့ဒီစနစ်ရဲ့ထင်ရှားချက်လောက်ပဲလို့ပဲပြောလို့ရတယ်နော်အစိုးရကအဲ့ဒါကိုပြုပြင်ပြောင်းလဲနေတဲ့ຫນွယ်ပြီးတော့လှုပ်ဖို့တော့လူကောင်းလို့လိမ့်မယ်ပေါ့နော်ဒါကျွန်တော်တို့ဘေးကြည့်တဲ့အပြင်မှာဆိုရင်တော့အဲ့ဒီစနစ်ကိုပါကိုဗစ်နဲ့ပတ်သက်တဲ့ပြဋ္ဌာန်းသတ်မှတ်ချက်များစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုဆက်ပြီးလုပ်နိုင်လို့ရှိရင်တော့ကောင်းတယ်နော်အခုတတိတော့အဲ့ဒီလိုလောက်ကင်ဆောင်ရဲ့ပုံချင်းကပ်ပုံကိုမတွေ့ရသေးဘူးလက်ဟာချက်တွေကတော့ အလွန်ညံ့ဆိုတဲ့စနစ်အကဲဖြတ်ချက်ထဲမှာအဲ့ဒီအလွန်ညံ့အတိုင်းပဲတွေ့ရနိုင်မယ်လို့ဒါသဘောဝါကြတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဗျ။
ဒေါက်တာတင့်ဆွေလည်းမေးချင်ပါတယ်အတိကတော့အစိုးရဘက်ကအခုလှုပ်ဆောင်လာတဲ့အခြေအနေပေါ့ပြောမှဆိုရင်ကွာရန်တင်းစင်တာတွေထားတယ်အခုမလောက်နှောက်တော့ဘူးအဲတခြားအသစ်တွေဖွင့်ဖို့ကြိုးစားနေကြတယ်ဒီကိစ္စတခြားနိုင်ငံတွေမှာဆိုရင်ကွာရန်တင်းဆိုရင်စင်တာတွေတော့မထားတော့ဘူးသူ့ရဲ့မှာပဲသူ့နေခိုင်းတဲ့အနေအထားမျိုးပေါ့အဲ့တော့လက်ရှိအခုမြန်မာပြည်အနေအထားကထိမ့်ချုပ်လို့ရနိုင်တဲ့အနေအထားမျိုးမှာရှိသေးလားဒါမှမဟုတ်ရှင်လုပ်ပုံကင်ပုံတွေလုံ ठी ကင်ကြီးတွေပြောင်းဖို့လိုအပ်နေပြီလားဒေါက်တာတင့်ဆွေမြင်သိချင်ပါတယ
်အဲဒီယောဂါကမှန်ရလားအလုံးကိုအကဲမရတဲ့ယောဂါကဘာမှအတော်ဆုံးစိတ်ပညာရှင်တွေအတော်ဆုံး epidemiologist ခေါ်တဲ့အဲပညာပညာရှင်တွေတောင်မှမှတ်ဖို့ခက်တော့ဗမာနိုင်ငံမှာဘယ်လိုလာမလဲဘယ်သူပြောပြောမှန်ကောင်းမှမှားမယ်ပေါ့နော်အချက်နောက်ဒုတိယပိုင်းမေကွန်ဖြစ်တယ်ဗမာပြည်အဲဒီလိုပြခုနဆရာဦးတမောင်သာပြောသလိုကျွန်တော်တို့ကအဆိုးဆုံးအချိန်ဒီပေါ်မှာဒီကာယောဂါကြီးဖြစ်လာတာလက်ရှိ NLD အစိုးရအတွက်ဒါကန်ဆိုးချက်တစ်ခုသို့တော်ဒီကန်ဆိုးချက်ကိုအားကောင်းချက်ယူပြီးတော့ဒီလိုကာယောဂါကြီးကိုဂိုင်းတွင်းနှိမ့်နှင်းနှိုင်အောင်ကြိုးစားမှုတွေရှိလာတာကတော့ကျွန်တော်တို့အသိမှတ်လည်းပြုပါမယ်ဒါပေမဲ့လိုအပ်ချက်ကကျွန်တော်တို့အစရရဗျဒီနိုင်ငံသားပြန်နေကနေစကူးတယ်ဆိုတော့ဒီ quantity center လို့ခေါ်တာပေါ့နော်အဲ့တော့ဒီသုံးလုံးတော့သိမတွင်ကျသေးဘူးအဲ့ဒီတုန်းကလုတ်တဲ့ဟာတွေတချို့ဟာတွေကလွဲတယ်လို့ကျွန်တော်ယူဆတယ်ဟဲ့ဓာတ်ပုံရဲအောင်ဓာတ်ပုံထဲမှာရိုက်ပြပြီးတော့အရင်ခင်းလေးနဲ့ဟာလားတဲခိုကံလေးလို့လို့အစိုးရရဲ့စေရနာလို့လို့စသဖြင့်ပေါ့နော်လုတ်ထားတာဒါတွေတကယ်တမ်းကျတော့ဟိုမမှန်ဘူးခင်ဗျာအဲ့ဒါလို့ဟလားဝါရဖြန့်ချင်မှုအပိုင်းနဲ့နိုင်ငံရေးနဲ့ပေါ့နော်ယောဂထိတ်ချုပ်ရေးအပိုင်းရောနှောတာဟာဒါမှားတယ်ကျွန်တော်စိတ်ပညာဘက်ကပဲအကျမကြီးဘက်ကပဲကျွန်တော်ကကြည့်ပြီးတော့ဟိုပြောလို့ပါတယ်အခုလည်းပဲ quarantine center တွေခုနဟိုမေကွန်ထဲမှာပါတယ်လို့ပေါ့နော်ဒီအမေရိကမှာဆိုရှိတော့မရှိဘူးကိုယ်မှာပဲကိုနေကြတာအဲ့တော့ quarantine center တွေကိုအာယုံဆိုင်တာတဲ့ထိရောက်တဲ့ကာဝယ်ရေးကိုအာယုံဆိုင်တဲ့နေလို့ကျွန်တော်ယူဆတယ်နောက်ထိရောက်တဲ့အဲ့ပညာပေးမှုအရေးယူမှုတွေယူယူရှိတဲ့လို့ယူဆတယ်။ဥပမာအခြေခံအကြဆုံးဖြစ်တဲ့နှခေါင်းစည်းပေါ့နော်မတ်စကောတဲ့နှခေါင်းစည်းဒီဟာတုံးတာတော်တော်ကိုဟိုစိပြက်ကံပြက်နဲတယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ဒီဟာတွေကိုထိရောက်အောင်ဟလာဒါစီမံခန့်ခွဲမှုအပိုင်းကအတော်လိုတယ်ခင်ဗျ။ဟိုဘဟုနေပြည်တော်ကဘလောက်ထုတ်ထုတ်ကျွန်တော်ဟိုရွာကျွာတွေထိအဲထိရောက်တဲ့အလားဟဲ့ဟိုဟိုအုတ်ချုပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေပေါ့နော်လုပ်တဲ့နေအရေးယူဆောင်ရွက်မှုဆိုတာဟိုအပြစ်ပေးတာတယ်မို့ကျွန်တော်တို့ကာကွယ်မှုထိရောက်ဖို့ကအရေးကြီးတယ်အပြစ်မလိုက်နိုင်တဲ့လူအပြစ်ပေးတယ်ဆိုတာဒါကမဖြစ်လို့လိုရတာနော်အဲ့တော့ထိရောက်တဲ့နေတွေဟိုဟိုကြေးရွာတွေအထိကျွန်တော်တို့ရောက်အောင်အခုတည်းကပေါ့နော်ဟိုလက်ရှိလုပ်နေတာတဲ့အားနည်းချက်တွေကိုသုံးသပ်ပြီးတော့ပို့ပြီးထိရောက်မှန်ကန်တဲ့နေတွေလုတ်တင်တယ်လို့ကျွန်တော်ကအစိုးရကိုအကြံပေးခြင်းပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တက်တင်မောင်တန်းကိုလည်းဒီမေးခွန်းပေးခြင်းပါတယ်ကျွန်တော်တို့လက်ရှိလုတ်ပုံကန်ပုံလဲမှာအားနေချက်ပေါ့ဆိုတော့ကအားနေချက်ကိုကျွန်တော်တို့ဝေဖန်ဖို့မဟုတ်ပါဘူးအတိကဘာရီလုတ်ဖို့လိုတယ်လဲဆိုတော့အကြံပြုချက်ပေါ့တော်တင်မောင်တန်းဘယ်လိုမြင်ပါလဲ
အဲကိုတင်းဆွေပြောသွားလို့ပဲပေါ့နော်ကျွန်တော်တို့နှာခေါင်းစည်းတက်တာပေါ့ marks ပေါ့အဲ့ဒါအတိကဒီလိုကုဆက်ယောဂါတွေမှာဆိုပညာပေးမှုနဲ့အတိကတိုက်ရိုက်ဆက်နွယ်နေတယ်ပေါ့အထူးသဖြင့်စီပွားရေးလုပ်ငန်းရှင်တွေကိုပညာပေးတာသူတို့လေးလေးနဲ့တဘောပေါက်အောင်လုပ်တာဒီနေရာမှာများကျွန်တော်တို့အဝေးကကြည့်ရတဲ့အခါမှာအားနဲ့နေတယောက်တွေ့ရတယ်နောက်ပြီးပြည်သူလူထုကိုပညာပေးတာပေါ့နော်အဲ့ဒီအခါမှာလဲဒေါအောင်ဆန်းစုကြည်တယောက်ထဲကလုံနေရတယ်လို့ဖြစ်နေတယ်စနစ်ကြီးတစ်ခုလုံးကစနစ်ကိုပြန်လည်တက်မှတ်ဖို့ကြိုးစားတာတဲ့ဘျူရိုကရေစီကတော်ဆန်းစုကြည်ပေါ်မှာအားကိုမှုပို့ပြီးတော့ကြီးမားနေသလားလို့ထင်ရတယ်။အဲ့တော့ကျွန်တော်တို့ဆက်သွယ်ဆက်ဆံရေးတွေကိုလုပ်ပြီးဆိုတဲ့အခါမှာလည်းတော်ဆန်းစုကြည်ကတိုင်ငံမဲလုပ်နေရတယ်လို့ဖြစ်နေပြီးတော့ဘျူရိုကရေစီကလှုပ်လာတာအင်မတန်ကိုအားနေတယ်လို့အပ်တဲ့သတင်းချက်လက်တွေပြည်သူလူထုကိုပေးတာဒီကလည်းအဲကျွန်တော်တို့လိုချင်တဲ့ချက်လက်တွေရဆိုရင်သိပြီးတော့မတွေ့ရပါဘူး။ဥပမာအဖြစ် ICU မှာဒီနာဘယ်နှစ်ယောက်ရောက်နေလဲ ICU ကတင်ဘလောက်ရှိတယ်လဲဒါတွေအကုန်လုံးကကျွန်တော်တို့က WHO တို့ World Bank တို့ရဲ့ data တွေကိုပဲကျွန်တော်တို့ကပြန်ယူနေရတာမျိုးဖြစ်နေတယ်ဆိုတော့အစီအစဉ်တိုက်ရိုက်ပြရတာမျိုးတွေမရှိဘူးဗျအဲ့တော့ပညာပေးမှုလုပ်ငန်းကိုလုပ်တဲ့အခါမှာလဲအဲကန်ဆိုးကျင်တာပေါ့နော်ကျွန်တော်တို့အရင်တုန်းကဒီ HIV တို့ပါတို့လုပ်တဲ့အခါမှာ condom တွေကိုနေရာတကာမှာရအောင် NGO စီ INGO စီအကူညီခဲ့ပြီမြဲလို့အခုဒီနေရာမှာ mask ပေါ့ရနိုင်အောင်အဲ့ဒီလိုကူညီလှုပ်ဆောင်တာမျိုးကို INGO စီနဲ့ NGO စီအတည်းမလုပ်ခဲ့ဘူးတတိယမှာပဲကျွန်တော်တို့အဲ့ဒီလိုလုပ်ခဲ့တာတွေ့ရတယ်မန္တလေးတခုပဲနော်ပညာပေးမှုနဲ့ရှင်တွဲပြီးတော့ဒီနှကောင်းစည်းတွေရနိုင်အောင်လွဲကူအောင်အလကားရနိုင်အောင်လုပ်ပြီးသွားတဲ့နေမြေတခုပဲရှိတယ်မန္တလေးတခုပဲတွေ့ရတယ်ကျန်တဲ့နေမြေဒီမှာကအဲ့ဒီလိုဆောင်ရွက်တာမတွေ့ရအောင်အကောင့်ထဲပေါ်တဲ့လူနဲ့ဘူဝါဒချမှတ်တဲ့လူတွေရဲ့ကြားထဲမှာလုတ်ပိုင်ခွင့်စီးပြပြပြင်းပြင်းမရှိတာမှဖြစ်နေသလားပေါ့ဒါစဉ်းစားဖို့လိုမယ်လို့ထင်တယ
်အခုလက်တလုံးကိုပဲဒီ COVID-19 အခြေအနေအားရွက်ောက်ပွဲစီးရေးလုပ်ငန်းတွေကိုတက်ရောက်မှုတွေထိခိုက်မှုတွေရှိနေပါပြီအဲ့တော့ကျွန်တော်နိုင်ငံရေးတက်ခိုက်မှုတွေကလည်းအခုကဖြစ်လာကြပါပြီ COVID-19 ပေါ့ခြေခံပြီးတော့အဲ့ရုပ်ောက်ပွဲတစ်ခုလုံးပေါ်တည်ရောက်မှုဒရက်တက်ဆွေရေဖြည်ပြီးပါခင်ဗျာဘယ်လောက်ထိကြီးလာနိုင်ပါလဲ
ကျွန်တော်ကအတော်ကြီးမားတဲ့တို့ဟိုတော့ယူဆတယ်ဒါပေမဲ့ဗမာနိုင်ငံရဲ့နိုင်ငံရေးဒီနေ့2020အခြေအနေဟာရုပ်ောက်ပွဲစီယုံမှုအကန့်အသတ်ကြီးလွန်းလို့နည်းလွန်းလို့တော့ဘယ်ပါတီနိုင်မယ်ဘယ်ပါတီရှုံးမယ်မဲဘလောက်ရမယ်ဆိုတဲ့ရလက်အပေါ်မှာတော့ကျွန်တော်ကတော့အပြောင်းလဲရှိမယ်လို့မထင်ဘူးခင်ဗျာဒီတိုင်းပဲပြည်သူလူထုကသူကြိုက်တဲ့အရာကိုသူတို့ရွေးကြလိမ့်မယ်အဲစီယုတ်မှုအပိုင်းနေတော့အတိတိတာတာနဲပါသွားလိမ့်နဲလဲနဲတဲ့လို့ကျွန်တော်ယူဆတယ်ဒီနေရာမှာကျွန်တော်တို့ခုနဆွံ့ရခဲ့တဲ့နှကောင်းစည်းနှကောင်းစည်းကလက်ချုပ်နှကောင်းစည်းတော်တော်လေးဖြစ်ဆလာပြီပေါ့နော်တကမ္ဘာလုံးမှာအဲ့တော့လက်ချုပ်နှကောင်းစည်းကိုဘယ်ပါတီကဘယ်အယောင်ကဖြစ်ဖြစ်ကြဲကြဲပြက်ပြက်နဲ့တပီးလုံးအတိုင်းတာဒီဝေနိုင်ရင်ကျွန်တော်ကတော့ဟိုကြံ့ခိုင်ရေးလုံလုံတခြားအဝါတွေအပြာတွေလုံလို့ကျွန်တော်ကတော့ဟိုနှကောင်းစည်းပါရင်ကျွန်တော်တော့အပေးတယ်နော်ယူကောက်ပွဲအဲမဲသွားပေးလို့ဘဲအယောင်လာလာပေါ့နော်အဲ့တော့နှကောင်းစည်းကပို့အရေးကြီးတယ်နိုင်ငံရေးတဲ့ပို့အရေးကြီးတယ်မဲပြားတဲ့အရေးကြီးတယ်ဒါကြောင့်ယူကောက်ပွဲစီယုံမှုတွေကိုအကန့်အသတ်ရှိတဲ့အတိုင်းအတာတိုင်းအတိအကျလိုက်နာတင်တယ်ဘဲပါတီမဆို energy ပါဝင်ပေါ့နော်လိုက်နာတဲ့အတွက်ယူကပွဲရက်လက်အပေါ်မှာတော့အပြောင်းလဲရှိမယ်လို့မထင်ဘူး။ဒါကိုအကြောင်းပြုပြီးနှကောင်းစည်းနဲ့ကာဝေးကိစ္စကိုအမျက်ထုတ်တင်ကြတယ်လို့ကျွန်တော်အကြံပေးပြီးပြေးကျင်တယ်ခင်ဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်မောင်တန်းကိုတစ်ခုမေးချင်ပါတယ်။ပြောရမစို့ယူကပွဲမဆွဲစီယုံမှုတွေထိခိုက်တာဟာပါတီငယ်တွေကသူတို့အတော်ထိခိုက်တယ်လို့မြင်နေကြတယ်။ဆိုလိုတာကပါတီငယ်အစ်စ်တီထွက်လာတယ်၊လူပုဂ္ဂိုလ်အစ်စ်တီထွက်လာတယ်၊သူတို့ကစီယုံဖို့လိုအပ်တယ်၊လူလူနဲ့ထိတွေ့ဖို့လိုအပ်တယ်။အဲ့လိုအခြေအနေဖြစ်နေတော့အခုဆိုရင်တချို့ပါတီတွေကရွက်ကောက်ပွဲရွှေ့ဖို့အထိပါတောင်းဆိုလာကြတယ်အဲ့တော့ဦးတပေါတန်းအမြင်ဒါကရွက်ကောက်ပွဲရွှေ့တဲ့မရွှေ့တဲ့နောက်တစ်ခုကပါတီတွေနိုင်ငံရေးတွေပေါ်မှာထိရောက်မှုတက်ရောက်မှုတွေရှိနေပြီလားဦးတပေါတန်းဘယ်လိုယူဆပါလဲ
IRI အဖွဲ့ရဲ့လေ့လာချက်ထက်လည်းကျွန်တော်တို့ထုတ်ပြန်ထားတာအရာဆိုလို့ရှိရင်တော့50ရာခိုင်နှုန်းကျော်ပေါ့နော်51လားတင်မဲ့ပေးနိုင်သူရဲ့51ရာခိုင်နှုန်းလောက်ကလူကြီးရဲ့ဘယ်ပါတီကိုမဲပေးမယ်ဆိုတာဆုံးဖြတ်ပြီးသားလို့ပြောတယ်။ရေဘူးကအပြင်အဲ့ဒီတောင်းကနေအကြည့်မယ်ဆိုလို့ရှိရင်တော့အဲပါတီငယ်တွေနင့်နာမှုကအဲ့ဒီခုန40ရာခိုင်နှုန်းကျော်ကျော်နင့်နာနိုင်တယ်လို့ပြောလို့ရတယ်။အစ်စ်စီယုံရမဲ့ပါတီတွေအတွက်ကတော့ဒီကိုဗစ်ဖြစ်တဲ့ကိစ္စမှာအခက်အခဲအများကြီးဖြစ်သွားတယ်။ဒါဖြင့်မေကုန်းကအဲ့ဒီပါတီတွေအတွက်ထပ်မံချိန်ပေးမယ်ဆိုရင်တော့ပို့ပြီးတော့ fail ဖြစ်နိုင်တယ်လားဒါကမေးခွန်းဖြစ်လာတယ်ပါတီတွေအနေနဲ့နာကောင်းနာနိုင်တယ်တစုံတရာနစ်နာနိုင်တယ်စီယုံကြီးတောင်းကအစ်စ်ဝင်လာတဲ့ပါတီတောင်းကနေပြောလို့ရှိရင်တော့သူတို့အတွက်သူတို့လှုပ်ချင်တယ်လို့လှုပ်လို့မရတဲ့အတွက်ကြောင့်အားမရနိုင်တာတွေတော့ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ရွှေ့မလားမရွှေ့မလားဆိုတာကတော့သက်ဆိုင်ရာပါတီတွေတော့ဒါရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ရမှာပဲကျွန်တော်တို့ဘေးအကဲခတ်တဲ့လူကပြောတာတည်းပေါ့နော
်ဟုတ်ဒေါက်တာတက်ဆွေလည်းဒီပေါ်မှာဘလူးယူဆလေးကနောက်တစ်ချက်ကရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ပုံဆောင်ရွက်ပုံနဲ့ပတ်သက်လို့ဘလူးမြင်ပါလဲ
အဲဒီကော်မရှင်ကဒီလက်ရှိအစိုးရလက်ထက်မှာပေါ်လာတဲ့ကော်မရှင်အရင်လက်ထက်က2015နဲ့တော့တော်တော်လေးမတူဘူးသို့တော်လည်း NLD နဲ့ဆိုင်တော့လည်းပဲမဲစရင်ကိစ္စမှာအတော်လေး ဟိုဟိုဘယုတ်ပြည့်နိုင်ခဲ့တယ်အခုတော့နည်းနည်းတော့ငြိမ်သွားတာပေါ့နော်အခုတခါဒီယောဂနဲ့အဲယောဂပွဲနောက်ဆုံးမယ်မဆုပ်ဘူးကိစ္စဒါတော့ဟိုကျွန်တော်မြင်တာကယောဂပွဲဥပဒေအရာပဲလိုရလိမ့်မယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်အာဘယ်အရာမဆိုကံတရားပေါ့အခု2020ယောဂပွဲဟာကိုရိုနာဗိုင်းရပ်စ်ကယောဂကြီးဟာကျွန်တော်ကြားရတဲ့ကံတရားပဲဒီယောဂကြီးပြီးမှဆိုရင်ကျွန်တော်တို့ဗမာပြည်နောက်တော့ယောဂပွဲလှုပ်ရှားတောင်းကြောင်းမရှိလာဘူးဆိုတော့ဒီအချက်ကိုမူတည်ပြီးတော့အာနာရရှိလဲနာမယ်အာနေရရှိလဲနဲမှာပေါ့ဒီအခြေအနေဇိုးပေါ်မှာပဲကျွန်တော်ဆက်သွားမှာဖြစ်တဲ့တွေ့ကော်မရှင်ဟာအာညပညာကြီးကြီးနဲ့ယူကောဥပဒေအရာလာလှုပ်တင်နေအဲဘသူမျက်နှာမှာကျွန်တော်မထောက်တင်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဒီမှာနိုင်ငံထဲမှာယောဂပိုးတွေကလည်းတွေ့ရှိတဲ့လူကလည်းတိုးလာတယ်ကွာတင်းတွေလုတ်တယ်ရက်ရွာတွေလည်းရက်ခွက်တွေကိုလည်းပိတ်ပြီးတော့လူတွေလည်းတော်တော်လေးကျွန်တော်မင်းများတော့တော်လေးစိတ်ညစ်နေကြတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အလားအလာနဲ့ပတ်သက်လို့ယောဂထင်းချုံနိုင်မဲ့အလားအလာသီးမြန်မြန်လုံနိုင်မဲ့လို့ယူဆပါသလားအကောင်းဘက်ကမြင်ပါလားဒရော့တစ်ဆွေအရင်ဆုံးဖြစ်ပြီးပါခင်ဗျအ
ော်ဒီလိုပြအခုကိုရိုနာဗိုင်းရပ်စ်ကဒီကမ္ဘာလုံးထင်းချုံကာကွယ်ရေးဘိုင်းကိုကြည့်ရင်အလားဘယ်သူစီကနေဘယ်လိုကူးလာတယ်ဆိုတော့နောက်ကြောင်းပြန် trace ခေါ်တာပေါ့နော် tracking လုပ်တဲ့ဟာကတလောက်အရင်မကြည့်ဘူးတကဘာလုံးဖြစ်နေပြီလေတူတဲ့ပတ်ဝန်းကျင်ကြီးမှာဖြစ်နေတော့ကဟိုတကားပိတ်ဒီခြံစည်ရိုးပိတ်ယုံနေတော့အနီးကတော့ကျွန်တော်ကတော့လက်တွေ့ကြတယ်မထင်ဘူးတပီလုံးအတိုင်းတာလူအများစုအတိုင်းအတာနဲ့ကာကွယ်ရေးစနစ်ဒီစနစ်တကျဒါလုံးတဲ့နေလာအခုပြပြမူတွေဟိုပိတ်ဒီပိတ်ဒီမမရဘူးခမရပင်ခုဟူတရုတ်ပြလာတာလည်းမဟုတ်နိုင်ငံခြားပြန်လည်းမဟုတ်ကျွန်တော်တို့ကဘာမြန်မာနိုင်ငံမြေမြေပေါ်မှာကိုရှိနေတာတပြည်လုံးမှာရှိနေတာဆိုတော့ကကာကွယ်ရေးကိုအဲ့ဒါလို့ပေါ့နော်ဟိုချန်စီယိုပိတ်တဲ့နီးတွေတဲ့ထိရောက်တဲ့ကာကွယ်ရေးနီးတွေလုတ်တင်နေလို့ကျွန်တော်အကြံပေးရမှာခမရ
โอเคကျွန်တော်ဒေါက်တာတင်မောင်တန်းလေးဖြည့်စီခြင်းပါတယ်ခုနကမြန်မာပြည်အတွက်မျှော်လင့်ချက်ရှိရလားအခြေတရားဘလို့မြင်ပါလဲ
ကိုင်းတွဲဘုံဘောမူတီမှာပေါ့နော်အဲ့တော့တော့ချက်ကတော့ရွေးကောက်ပွဲကြောင့် COVID-19 ပို့ပြီးတော့မပြတ်နိုင်ဘူးပေါ့ဒါကကျွန်တော်တို့ဥတီချက်ထားမှာပေါ့အဲ့လိုလုပ်တဲ့အခါမှာလည်းရွေးကောက်ပွဲကွန်ရှင်ကပို့ပြီးတော့အရင်လုပ်နေကြမဟုတ်တဲ့အစင်သားတွေတဲ့ကထပ်ပြီးထိုးထွင်းတီထွင်ဖန်တီးလုပ်နိုင်တာလည်းရှိနိုင်ပါတယ်ဥပမာအားဖြင့်ဆိုတော့ကျွန်တော်ပြောခဲ့လို့ IR လီလာချက်51ရာခိုင်နှုန်းကဘယ်ပါတီကိုဆုံးဖြတ်ပြီးမေးပိမ့်မယ်လို့ဆုံးဖြတ်ပြီးသားဖြစ်ကြတယ်ဆိုရင်အဲ့ဒီဆုံးဖြတ်ပြီးသားလူတွေအခုချိန်အားစပြီးတော့စာရွက်ထဲမှာရေးပြီးတော့ကြိုတင်မဲအနေနဲ့ပြီးတဲ့စနစ်ပုံမှန်ချက်ပြန့်စွာလုပ်လို့ရနိုင်ပါတယ်နော်လုပ်လဲလုပ်သင့်တယ်လို့ထင်တယ်ဒီချိန်ကာလမှာနောက်တစ်ခါကျန်တဲ့ဘယ်သူဘယ်ပါတီကိုမဲပြရမယ်ဆိုတာကိုမဆုံးဖြတ်နိုင်သေးတဲ့လူတို့အတွက်တော့တချို့ကမဲယုံကိုလာပေးနိုင်တယ်နော်အဲ့တော့50နဲ့60ကြား60အထက်မဲပေးတဲ့သူတွေကတော့နော်ရွေးကောက်ပွဲကော်မရှင်ကနေအိမ်တိုင်းရာရောက်မဲသွားယူတာမျိုးတွေအခုချိန်အချိန်လုံလုံလောက်လောက်ယူပြီးတော့လုပ်လို့ရနိုင်ပါတယ်အဲ့တော့လော်ရိုးလို့ဆင်မဟုတ်ပဲရွေးကောက်ပွဲကော်မရှင်ကလက်ရှိကိုဗစ်ကာလနဲ့အညီထိုးတွေးတီထွင်လုံနိုင်တဲ့ကိုက်ပြနိုင်မှုပေါ်မှာမူတည်ပြီးနိုင်ငံရေးတက်ရောက်မှုတွေကိုဗစ် -19 ပေါ်မှာထိန်းချုပ်နိုင်မှုတွေကဖြစ်ပေါ်လာနိုင်မယ်လို့ထင်ပါတယ်
။ကိုဗစ်ကာယောဂါထိန်းချုပ်မှုရွေးကောက်ပွဲပေါ်တက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့မြမရေးလေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတက်ဆွေတို့ဆွေးနွေးတော့ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညစ်ဦးပါ။